ကြာကာလမျိုးသားညီညွတ်ရေးအစိုးရ NUG ကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ်တည်မှတ်ပြုဖို့နဲ့အမေရိကန်ကထိန်းချုပ်ထားတဲ့မြန်မာနိုင်ငံပိုင်ရန်ပုံငွေတွေကိုအရေးပေါ်အကူအညီလိုအပ်နေတဲ့မြန်မာလူထုအတွက်လူသားစာနာမှုအကူအညီပေးဖို့သူတို့အသက်ရှင်သန်ရေးအထောက်အကူပြုနိုင်ဖို့ NUG ကိုသုံးစွဲခွင့်ပြုရေးကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးကျော်မိုးထွန်းကဒီကနေ့အမေရိကန်အောက်လွှတ်တော်နိုင်ငံရေးရာကော်မတီမှာတိုက်တွန်းပြောဆိုမှုရှိပါတယ်မြန်မာစံတော်ချိန်အင်္ဂါည7နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံတော်ချိန်အင်္ဂါနေ့လယ်တနာရီမှာအမေရိကန်အောက်လွှတ်တော်နိုင်ငံရေးရာကော်မတီမှလို့ဖို့ရှိတဲ့မြန်မာရေးကြနာပွဲတွင်တမ်မကြီးဦးကျော်မိုးထွန်းကအဲ့လိုတိုက်တွန်းပြောဆိုမှုအစီအစဉ်ထားတာပါမြန်မာအကြက်တဲကိုဖွင့်ချခြင်းလို့ဆိုရမယ် The Unfolding Crisis in Burma ဆိုတဲ့ခေါင်းစဉ်နဲ့ကြနာပွဲလို့မှာပါတမ်မကြီးဦးကျော်မိုးထွန်းကမြန်မာလူထုနဲ့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့သဘောထားတွေကိုအခုကြနာပွဲတွင်တင်ပြပြောဆိုသွားဖို့ရှိတယ်ဆိုတာကြနာပွဲမတိုင်ခင်အောက်လွှတ်တော်နိုင်ငံရေးကော်မတီကကြိုတင်ဖြန့်ဝေထားတဲ့အမူကြမ်းထဲမှာတွေ့ရပါတယ်2020ပြည်နှစ်နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်တာနိုင်ငံတော်ဝန်ငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေနဲ့စစ်ကောင်စီကအကြမ်းဖက်ပစ်ခတ်ဖြိုခွဲမှုတွေအကြောင်း CDM လို့ခေါ်တဲ့အကြမ်းမဖက်အာဏာပြန်ဆန်ရေးလှောင်မှုအကြောင်းပြည်တော်စုထုတော်ကုစားပြုကော်မတီ CRPH နဲ့ပတ်သက်တာ CRPH ကထုတ်ပြန်ထားတဲ့ Federal Democracy ပြည်ညင်စာရန်အကြောင်းကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကိုဖွဲ့စည်းခဲ့တာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပခဲ့တဲ့အရှေ့တောင်အရှနိုင်ငံများအဖွဲ့ ASEAN အစည်းအဝေးနဲ့ပတ်သက်တာ CDM မှာပါဝင်တဲ့မြန်မာသံတမန်တွေပေါ်စစ်ကောင်စီရဲ့အရေးယူမှုတွေအကြောင်းစသည်အားဖြင့်တံမကြီးဦးကျော်မိုးထွန်းတင်ပြပြောဆိုမဲ့မူကြမ်းထဲမှာတွေ့ရပါတယ်အဲ့ဒီကြားနာပွဲမှာမြန်မာတံမကြီးဦးကျော်မိုးထွန်းနဲ့အတူ Progressive Voice အဖွဲ့တည်ထောင်သူနဲ့အကြံပေးဘုတ်အဖွဲ့ဥက္ကဋ္ဌဒေါခင်အိုမာနိုင်ငံကအမျိုးသမီးရာကိစ္စရများဆိုင်ရာဂုံတူးဆောင်အမေရိကန်တန်မန်ကြီးဟောင်းကယ်လီကာရီတို့ပေါင်းအပ်ပါတယ်ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်အခုကြားနာပွဲဟာအမေရိကန်အောက်လွှတ်တော်မှာမြန်မာရေးနဲ့ပတ်သက်ပြီးပထမဆုံးအကြိမ်လုပ်တဲ့ကြားနာပွဲဖြစ်တဲ့အပြင်အမေရိကန်လွှတ်တော်ကြားနာပွဲတစ်ခုမှာမြန်မာတန်မန်ကြီးတူဦးကိုယ်တိုင်တက်ရောက်ပြီးတင်ပြပြောဆိုတာလည်းပထမဆုံးအကြိမ်ပဲဖြစ်ပါတယ်